ဒီကိစ္စနိုင်ငံကစားရင်လုပ်ငန်းတွေကိုပြတ်မှတ်ထားပြီးရုရှားကမစားတုံးတွေနဲ့အကြီးကျယ်တိုက်ခိုက်နေတဲ့တချိန်ထဲမှာပဲအိန္ဒိယပေါ်ရန်နိုင်ငံကိုလည်းထိမှန်ခဲ့တဲ့အတွက်လူနှစ်ဦးသေဆုံးခဲ့ရတယ်လို့သတင်းတွေထွက်ပေါ်နေပါတယ်။ American Pentagon စစ်ဌာနချုပ်ကတော့ဒီသတင်းနဲ့ပတ်သက်ပြီးစစ်ဆင်နေပါတယ်လို့ပြောပါတယ်။We're
looking into these reports and when we have more to provide we'll be sure to do so.
သတင်းတွေထွက်ပေါ်နေတဲ့အပေါ်မှာလေ့လာဆန်းစစ်နေပြီးတော့ထပ်မံသိရတာနဲ့အတိပေးသွားမှာဖြစ်ပါတယ်လို့အင်္ဂါနဲ့ Pentagon စစ်ဌာနချုပ်ပြောခွင့်ရဗမှုချုပ်ပက်ဒရိုက်တာကသတင်းတောက်တွေကိုပြောတာပါ။အမေရိကန်ဥဆောင်တဲ့မြောက်အတ္လန်တစ်စာချုပ်အဖွဲ့ဖွဲ့ဝင်ပိုလန်နိုင်ငံကို ရုရှားရဲ့မစ်ဆိုင်းထုံထိမှန်တဲ့သတင်းကြောင့်ပိုလန်အစိုးရလည်းအရေးပေါ်အစီအစဉ်ခေါ်ယူခဲ့တာပါ။အင်္ဂါနေ့မှာပဲယူကရိန်းနိုင်ငံခီးနှိုရောပါဝင်ဒေသ၁၀ခုကိုပြတ်မှတ်ထားပြီးရုရှားကလေကြောင်းတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ယူကရိန်းအရှေ့ပိုင်းကနေနောက်ပိုင်းဒေသတစ်လုံးလေကြောင်းတိုက်ခိုက်တာကြောင့်ဒါဗစ်ဆဲယွန်နဲ့တခြားအခြေခံဆောက်အုံတွေပြန်ကိဗ်ကလူနေအဆောက်အဦတွေပါထိ စီးပွားရေးအင်အားကြီးထိပ်သီးနိုင်ငံ20ကခေါင်းဆောင်တွေစီးပွားအစည်းအဝေးကျင်းပနေကြမှာအခုလိုယူကရိန်းမှာရုရှားရဲ့လေကြောင်းတိုက်ခိုက်မှုအတွက်အမေရိကန်သမ္မတအင်ဂျီအမျိုးသားလုံခြုံရေးအကြံပေး Jake Sullivan ကအကြေညာချက်ထုတ်ပြန်ပြီးရှုတ်ချလိုက်တယ်လို့အမေရိကန်ကယူကရိန်းနဲ့တူရပ်တည်သွားမှာဖြစ်ကြောင်းပြောပါတယ်ရုရှားသမ္မတဗလိုဒီမီယာဇီလန်စကီကတော့ဒီစစ်ပွဲကြောင့်မလုပ်နိုင်တဲ့အချိန်ကြာလာတာနဲ့အမျှယူကရိန်းနိုင်ငံသားတည်ဆောက်မှုပိုလာတယ်လို့ကဘာကြီးတွေလည်းချင်းချောက်မှုပိုလာမယ်လို့ G20 ထိပ်သီးညီလာခံမှာပြောပါတယ်